အမေရိကန်နိုင်ငံသားရေးဌာနရဲ့ပဋိပက္ခနဲ့တည်ငြိမ်ရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Rick Burden ဟာမြန်မာနိုင်ငံကိုမတ်လ15ရက်နေ့ကနေ24ရက်နေ့အထိသွားမယ်လို့နိုင်ငံသားရေးဌာနရဲ့တောက်ကြနေကနိုင်ငံသားရေးဌာနကတောက်ကြနေကသတင်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကမြေမျိုးမိုင်းတွေရှိတဲ့နေရာတွေမှာနေထိုင်နေကြရသူတွေကိုအကူအညီပေးဖို့အမေရိကန်ရဲ့အားထုတ်ဆောင်ရွက်ရေးကိစ္စတွေကိုလက်ထောက်ဝန်ကြီး Rick Burden ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဆွေးနွေးမှာဖြစ်ပါတယ်မြေမြုံမိုင်းပပျောက်ရေးဆောင်ရွက်နေကြသူတွေတိုင်းရင်းသားအဖွဲ့ကိုယ်စားလှယ်တွေဒေသကိုစားပြုတိုင်းရင်းသားခေါင်းဆောင်တွေလူမှုအခြေပြုအဖွဲ့တွေနဲ့တွဲဆုံဖို့ရှိတယ်လို့နိုင်ငံသားရေးဌာနထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြေမြုံမိုင်းရှိရာဒေသကလူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်အစိုးရဟာမြန်မာအစိုးရအပြင်တိုင်းရင်းသားတွေနိုင်ငံတကာအဖွဲ့တွေနဲ့ညီနိုင်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။မြေမြုံမိုင်းအန်တီရဲ့အသိပညာပေးတဲ့အစီအစဉ်တွေနဲ့မြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရထားသူတွေကိုကူညီဖို့အမေရိကန်ကဆောင်ရွက်နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာနိုင်ငံကဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်ဖို့အတွက်လည်းအမေရိကန်အစိုးရကဆက်ပြီးတော့တိုက်တွန်းဆောင်ရွက်နေပါတယ်ဆိုတာကိုနိုင်ငံသားရေးဌာနပြောခွင့်ရသူ Victoria Nuland ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ